တို့ရှိမှာချာအခုဆက်လက်ပြီးတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ပြည်ရင်းပြည်နယ်မှာတရုတ်တို့တိုက်ဆောက်နေတဲ့စီးပွားရေးမြို့သစ်တွေဟာဒေသဖွံ့ဖြိုးရေးကိုဘယ်အတိုင်းအတာထိအထောက်အကူပြုနိုင်ပါမလဲ။မြန်မာအရေးသုံးသပ်သူတမန်ပညာရှင်ဦးအောင်ခင်ကတော့တဟာဒေသတွင်းမှာအာဏာရှိရဲ့လက်နက်ကိုင်အဖွဲ့အစည်းတွေအပေါ်မှာမူတည်တယ်လို့ဆိုပါတယ်။အသေးစိတ်ကိုဆရာအောင်ခင်နဲ့ကျွန်တော်ကြော်စင်သာဆက်သွယ်မေးမြန်းထားပါတယ်။ပြောင်းပြီခင်ဗျာမြန်မာနိုင်ငံရဲ့စီးပွားတည်ငြိမ်ပြည်နယ်မှာတရုတ်တွေရဲ့စီးပွားရေးလုပ်ငန်းတွေလာပြီးလုပ်ဖို့ဆိုရမြို့ပစ်တွေကြရပါတယ်ဒီကိစ္စကိုစောရောက်လေးလာစုရနာပြည်ရဲ့အဖက်တစ်ဖက်အမေရိကန်ကအဖက်တစ်ဖက်ကဒီကိစ္စဟာရာဇဝမှုတွေနဲ့ပတ်သက်နေတယ်နောက်ပြီးတော့တရုတ်ရာဇဝခိုင်းကြီးကဥဆောင်ပြီးတော့လုပ်နေစီးပွားရေးလုပ်ငန်းဖြစ်တယ်လို့ပြောအဝေဖန်ရေးသားတွေကိုတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဆရာပထောင်းဆုံးဘယ်လိုမှတ်ချက်ချလို့ပါလဲဆရာ
အော်နေသားကတော့လူတို့ကိုင်းမဲ့ကြီးပေါ့ဗျလင်းနဲ့ကိုင်းဖွဲ့စည်းပေါ့လင်းနဲ့ကိုင်းဖွဲ့စည်းကိုသွားလို့ရတော့လူတို့ကိုင်းမဟုတ်ဘူးပေါ့သူများလို့ရတော့လူတို့ကိုင်းပေါ့ဗျာဒါတော့ဒီ organize activity ပေါ့ဗျာ organize crime လုပ်တယ်ဆိုတာဒီနေသားဒီမှာသာလုပ်လို့ရှိတာပဲများတာပဲဟိုဗမာတရုတ်နေသားမှာလည်းဒါကြီးအများကြီးရှိတယ်မိုင်းလာတော့ဒါအထင်ရှားဆုံးပေါ့အခုလည်းတရုတ်ကခိုင်းမြန်မာနေသားမှာဒါကြီးလာလုပ်တယ်ဆိုတော့ကရင်နဲ့နဲ့ကိုင်ဖွဲ့စည်းတဲ့သဘောတူညီချက်ယူပြီးတော့လုပ်တဲ့ကိစ္စပေါ့ဗျာ။ဆိုတော့ကရင်နဲ့နဲ့ကိုင်ဖွဲ့စည်းရတဲ့သူ့ရံမုံကြီးရှာတဲ့သဘောပေါ့။ဆိုတော့တရုတ်ကလည်းသူစီးပွားရှာတဲ့သဘောပေါ့။ဆိုတော့ဗမာစစ်တပ်ကလည်းစီးပွားရှာတော့ဒီအပြစ်အခက်ရက်သေးတယ်ဆိုတော့ခင်ဗျားတို့လည်းကြားပါပေါ့ဒီအပြစ်ရအရင်းရှင်ဆိုတာဒီ Ceasefire Capitalism ဆိုတာအပြစ်ရလုပ်လိုက်တဲ့အတွက်စီးပွားရေးတွေဖြစ်ထွန်းပြီးတော့ဒီလက်နဲ့ကအရေးရှင်တွေပေါ်လာတယ်ဆိုတာဆိုတော့အဲ့ဒါမျိုးပေါ်ကြာတရားဝင်နေမဝင်ဘူးဆိုတော့ခဏပြေးဆွဲတာပေါ့လောလောဆယ်အလုပ်ဖြစ်ဖို့ပဲအရေးကြီးတာဟုတ်ဆိုတော့သူတို့ကဒါရီတရုတ်ကအာရွှေခုတ်ကိုတဲစိုက်ရှိကန်းတဲတော့ရွာရမျိုးတော်စီမံကိန်းအစရှိရင်ဒီသုံးခုဒီတောင်းရင်းမြင့်နဲ့ဒီမြဝတီမင်းကြီးမှာဟိုဒါရီလုတ်တယ်တက်ဆိုင်ဟာအရင်လက်နဲ့ကအပွဲကြီးရဲ့သဘောတူညီခြင်းနဲ့သူလုတ်တာဟုတ်ရအဲ့တော့မင်းဒီကားသူကဒါဟိုတရားဝင်ဘူးလူတို့ကိုင်းဘာကိုင်းနဲ့ပြောနေတယ်သူကရင်ဟိုသူဘာထောက်ပါနိုင်လဲဒီတရုတ်တွေကထောက်ပါနိုင်တော့ကရင်ကဒါလက်ခံတာပါဗောညာဆိုတော့အဲ့မှာဒေတာဖွံ့ဖြိုးရေးအတွက်ကတကယ်အထောက်အကူရှိမနေလို့ဆက်ကြည့်ထားပါဗျာသူဒေတာကန်တူအရကျိုးကြတယ်တရုတ်တွေကအလုပ်သမားတွေကိုအောက်ခြေသိအလုပ်သမားအစားသူတို့ဆီကခေါ်လာကြတယ်ဆိုပြီးတော့ဒါတကယ်ကြီးနေရယူတော့ပဲဒေတာကန်တွေအလုပ်ရတယ်ဆိုတော့ပြောကြပါတယ်တကိစ္စဟောလက်ခံကိုရှိပါလို့ရှိပါသူကတော့ဒီကမိတော့တရုတ်ကသူကအတတ်ပညာအသိဉာဏ်တွေပေါ့ဗျာသူကဒီ electronic transaction တွေဘာတွေပါသူလုပ်ဖို့ဘာလို့ဆိုတော့တရုတ်ကကြားတော့အပြင်ကဗမာနဲ့အများကြီးအသိဉာဏ်နေတာဟိုရာဒီစက်မှုဘက်မှာဟိုအတတ်ပညာဘက်မှာအဲ့တော့သူကသူ့အလုပ်သမားနဲ့သူလာတာပေါ့ဒီဗမာကတော့အလုပ်ကျန်းတော့ပဲတုံးတာပေါ့ဆိုတော့လုံးဝကရတော့ဒီသူတို့လာတယ်လေဆိုတာသူတို့အကျိုးရှိဖို့ကအဓိကပေါ့ဗျာဟိုဗမာအကျိုးရှိတယ်မရှိဘူးဆိုတာတော့သူတို့လည်းဒါသိပြီးတော့ဟိုအာယုံထားအောင်မဟုတ်ဘူးအဲတော့ဗမာဘက်ကလည်းဒါကိုယ့်ဘက်ကအကျိုးရှိအောင်ကိုတက်နေတော့ကိုယူဖို့ဗျာဒါလည်းရှိတယ်ကိုမယူနိုင်ရင်တော့ဒါကိုရှုံးတာပေါ့ဆိုတော့ဒီတယောက်ကဟိုအရင်တော့ကိုကျော်စံသာတို့မှတ်မိပါလိမ့်မယ်တယောက်ဖြူတွေပေါ့ဗျာဟိုဂျာကေရှိတ်တက်ပြီးဟိုရှမ်းပြည်ကဝင်လာတော့1951လောက်ကနေစပြီးဝင်လာတော့တို့ဘာမှတို့မှကြောက်လောက်တော့ဘာရှိနေရှမ်းပြည်မှာဘာမှမရှိဘူးတို့ရဲ့ဒီလက်နက်ကောင်ဒေါ်လာရေးကွန်မြူနစ်စနစ်ကြီးကိုသူဘိန်းနဲ့သူအောက်ကူလောက်တာဟုတ်ရဲ့အဲ့တော့ဘိန်းကုန်ကူးတဲ့ခဲမှာဖိုင်းရတရုတ်တင်နဲ့ဗမာကာကွယ်ရေးကခွန်စာတို့အလောဖြစ်ဟန်တို့ပါလာပြီးနောက်ဆုံးမိတ်ကြတော့ဒီဘိန်းချရဲ့ခဲမှာဗမာစစ်တပ်ကပါလာတာပေါ့ဗျာအဲ့တော့ဒီဘိန်းကစရိုက်တာဒီတရုတ်ကနေစရိုက်တာပေါ့အဲ့ဒီကအဆွဲပွားကြီးဟာအခုလည်းဒီလေဟိုဗမာကြီးကကြံနေတော့မယ်အခုဒါစထားတယ်ဆိုတာကျွန်တော်မြင်တော့ဒီသူကျောင်းနောက်ကထိုင်းလို့ကျွန်တော်မြင်တယ်ထိုင်းစီဝါရေးကိုတရုတ်ကတကယ်လုံကြီးအုပ်ချတာပဲအဲ့တော့တရုတ်ကထိုင်းနဲ့လုပ်တယ်အရင်တော့ကဘေးချတော့ကလည်းဒီလိုပဲလောစင်ဟာဖမ်းမိတာထိုင်းမှာခေါ်စာလဲထိုင်းမှာပဲအကုန်လုံးဒီဘိန်းမောင်ကိုဒီအားလုံးထိုင်းမှာအခြေခံတယ်အဲ့တော့လူကိုယ်ကိုင်းကိုထိုင်းကဘယ်လိုပဲလုပ်လို့သူနည်းသူဟာနဲ့သူလက်ခံတာပဲတရုတ်မာဖီးယားကလည်းဟောင်ကောင်မှာရှိတယ်ထိုင်းမှာရှိတယ်ဗာလေအင်းဒီစင်းရင်းမှာဒီနေဆက်စီမှာရင်းနေလုံလုံအားကြီးလို့ current enterprise ဆိုပြီးတော့ Australia ကဒီ Nigeria ဆိုတဲ့လူဟာသရင်ဘိုးချုပ်နာတာဘူမြနဲ့ပေါင်းပြီးတော့ဒုက္ခတဲ့စကားကိုမြို့တယ်နေဆိုပြီးတော့အကြီးအကျယ်လှုပ်ပြီးနောက်ဆုံးပိုင်းကမှဒီလူလူလိမ်မှန်းပြီးတော့စင်ကာပူမှာတရားစွဲကြပါကြနဲ့သူဝင်ရင်းစိုက်ထုတ်တဲ့ဒီအမေရိကန်နဲ့ဂျပန်နဲ့တောင်အဲဒီသူတို့စင်ကာပူမှာတရားစွဲတဲ့အဖြစ်ကိုရောက်သွားနေသက်ပါလူစကားနေထောင်ပြီးတော့လို့လို့ရှိရင်နေသက်ကလူကြီးကြီးပွားမယ်ဆိုပြီးတော့ဘိုးချုပ်နေသားမျိုးဘိုးမျှတို့ဘာလို့ကတော့ကခင်ဗျလူမျိုးကောင်းစားရေးအတွက်ဆိုပြီးသူတို့ကစိတ်ပါလက်ပါလောက်တာပေါ့ဗျာ။နောက်သပိတ်ကျမှဒါလူလိမ်မှန်းသိတယ်။အဲတော့အတယုတ်ကလည်းဒါမျိုးမဖြစ်နိုင်ဘူးလို့မပြောနိုင်
။ဒီနေသက်မှလည်းဝါရောမိုင်းလာရောဝါဒီသားရောမိုင်းလာရောဟာတယုတ်နဲ့စီးပွားရေးလုပ်ပြီးအစ်စ်ခါရဆေးရေးလုပ်ပြီးတော့ဒီနည်းနဲ့အတွင်းမှာပဲတကယ်ဖွံ့ဖြိုးတိုးတက်ဒေသတွေချစ်လာပြီးဆိုတော့တော်တော်ကတရင်းလာဆရာကြီးတရင်းသမားတွေကခေါ်ပြခဲ့ပါတယ်။ဆိုတော့အဲ့ဒီကိစ္စကိုတော့ဒီကတော်လေးရှင်းပြပြီးရေးကြပါတယ်။ဆိုတော့ကျွန်တော်ပြညာကရှေ့ကုတ်ကိုပါဝင်ဒီမြို့ပစ်တွေတော့အဲ့လိုမျိုးဖြစ်မှနိုင်ဘူးလား။အ
ဲဒါတော့ဒေသကခရင်အဖွဲ့အစည်းပေါ်မှာမူတည်တာပေါ့ဗျာ။ဟိုခင်ရတီကခရင်လက်နက်ကိုင်အဖွဲ့ဟာအစိုးရနဲ့ညီညာရေးလုပ်တာတော့သုံးလေးဖွဲ့ကြီးရဲ့ဟလား။ဟုတ်ကဲ့ you are ရှိတယ်ဟို peace council လည်းရှိတယ် dcd ရလည်းရှိတယ်ဟိုငေးဆက်တိုက်ကလည်းရှိတယ်အမျိုးမျိုးရှိနေတော့ဟိုတနည်းအားကရင်အဖွဲ့တစ်ခုနဲ့သဘောတူညီရဲ့ယူတယ်ဆိုနောက်တနည်းအားလည်းတစ်ဖွဲ့နဲ့သဘောတူညီရဲ့ယူတာပဲဒီနေရာမှာကျွန်တော်သွားပြီးတော့စဉ်းစားမိတာဒါရီဟိုဒီတယောက်ကိုအခြေခံပြီးတော့စီးပွားရှာဖို့ကြံစည်တဲ့လက်နက်ကိုင်ဖွဲ့စည်းတွေရှိတယ်လို့ဟိုဖားပုံခရိုင်မှာတမ်းမင်းကြီးရဲ့ဥယျာဉ်ဆိုပြီးတော့ serving peace force ရှိတယ်အဲ့တော့သူထောင်ကြတာကတနည်းလောက်ရှိပြီ။ဧကတပန်းခွဲလောက်နေရာမှာသူလှုပ်တာကကျော်ပေါင်း300ကျော်ရှိတယ်။ဒီအောက်ခြေကနေစပြီးလှုပ်တဲ့ဥစ္စာပေါ့ဗျာ။အဲ့တော့ညီညာရေးမှာအောက်ခြေအဝယ်ကြီးမပါရင်လှုပ်လို့မရဘူး။အပေါ်ရံကွက်ပြီးလှုပ်လို့မရဘူး။ဒါမှမဟုတ်အောက်ခြေအဝယ်ကြီးတွေနဲ့လှုပ်တယ်ဆိုပြီးတော့တန်လွင်ညီညာရေးဥယျံဆိုပြီးတော့လှုပ်တယ်။အဲ့ဒါကိုမကြောက်ရရပဲက UNDP ကုလသမဂ္ဂကနေပြီးတော့ Equator Flight ဆိုပြီးတော့တောင်းချင်းမြင်လိုက်သေးတယ်။ဒါကိုအစိုးရကပြည့်သည့်အပြိမာမပြူသေးဘူးဘာလို့တော့ဘာပုံဆိုင်မှာလဲအခု KNU နဲ့ဟိုတိုက်ပွဲတွေဖြစ်နေတာရှိတယ်ဒီဖြစ်တွေ့တိုက်ပွဲတွေပေါ်ကြမကြကနာဖြစ်တယ်ဒါဒီ complaint တွေနဲ့ခဏခဏပြင်နေကြတယ
်ဟုတ်ကဲ့သူဒီတရင်ပြည်နယ်ကတရုတ်စီမံရေးမျိုးပစ်တွေမှာလည်းပဲအစိုးရရဲ့ထိန်းချုပ်မှုတရားဥပဒေလောက်မှာသိရှိဘူးအစိုးရခုထားသဘောတရားနည်းနည်းဒီလိုတိုက်ပွဲလုပ်နေဆိုသဘောမျိုးတွေ့ရတော့အစိုးရထိန်းချုပ်မှုကဘလောက်အရေးကြီးလဲကျွန်တော်စဉ်းစားမိတာဝါရုမိုင်းလာရုမှာအစရာချင်းတို့ကလုံးဝမရှိဘူးထင်ပါတယ်သူတို့တရုတ်နဲ့ဆက်ပြီးစူပွားရေးလုပ်တော့အခုဖွံ့ဖြိုးတိုးတက်လာတဲ့အခါမှာဝါစင်လုံးဝစီးပွားကိုသူတို့ကလုပ်နေတာပါဆိုတော့အခုဒီဒေသတွေကလည်းအစရာချင်းချုပ်မှုမရှိရင်လုပ်ရင်ရောသူတို့လည်းဖွံ့ဖြိုးမတိုးတက်လာနိုင်ဘူးလားအစရာချင်းတို့ကဘလောက်အရေးပါတယ်လို့ထင်ပါတယ်ဒီကိစ္စမှာ
အခုဒီအရင်နေသက်ကမျိုးတွေမှာတော့တချို့မျိုးတွေမှာဟိုအမှန်တော့ရွှေကုတ်ကိုဆိုလို့ရှိရင်ဒါဒီ investment commission ကအနေနဲ့ခွင့်ပြုချက်ပေးတာလေခွင့်ပြုချက်ပေးတာအနေနဲ့သူတို့လုပ်တာများများဆိုပြီးတော့ဆိုတော့ဘိုးအစိုးရကြည့်ရမှုကတော့မရှိသလောက်ပဲလို့ကျွန်တော်ပြောတယ်။တင်ရလည်းပဲသူအောက်ဆရာဟိုတတ်မှုတွေကတော့ဩဇာရှိပုံရတယ်လေကိုနေစားပယ်စားကြီးဖြစ်နေတော့ကိုပိုင်တဲ့နေမှာကိုခွင့်ပြုတဲ့သဘောရှိတာပေါ့
ဆိုတော့ဝါရုမိုင်းနာရုလည်းအဲ့လိုပဲလွတ်ခဲ့ကြအစွာချင်းတို့နဲ့ကင်းပေါ်ပြီးတော့သူတို့လွတ်ခဲ့ကြတယ်။ဒါပေမဲ့သူတို့ကပုံစံတူတက်လာတဲ့ဆူရောတွေကအသိနှပ်ကြည့်ကြတယ်။ကျွန်တော်သိမှလားဒီဒေသမှာရောအဲ့လိုဖြစ်မှာနိုင်လားအစွာလည်းကိုမရောက်ကြည့်တိုင်းအောင်
။အဲ့ဒါသူတို့ခုနဝါတော့ကျွန်တော်မြင်တော့ဝါမှာသူကစီးလုံးမြင်ရတယ်ဗျာဝါ။သူရှိတဲ့လူနဲ့သူကဘိုးထုတ်ကောင်မှုနဲ့သူကယူပြီးတော့ဟိုအပေါ်စီးနဲ့သူကအကုန်လုံးလှုပ်သူအကုန်လုံးလှုပ်တယ်။ဆိုတော့ကရင်မှာတို့မရှိဘူးလို့ကျွန်တော်ထင်တယ်ကရင်မှာဘဟုထုပုံမှုကအားနေတယ်ကရင်မှာအောက်ခြေကနေပြီးတော့အဖွဲအစည်းအမျိုးမျိုးကွဲနေတာများတယ်အဲ့တော့ဘလောက်ထိအောင်ရေးသေးခံမယ်ဆိုတော့မပြောနိုင်ဘူးတကယ်ဒါတွေပြက်ပြီဆိုလို့ရှိရင်တော့ဒီအစာအုပ်တွေရောဘာတွေရောအကုန်စစ်မြေကြီးဖြစ်ကုန်ရင်တော့မတတ်နိုင်ဘူးပေါ့အ
ဲ့ကျနောက်ဆုံးတစ်ခုမေးချင်တာဆရာဒီတင်နာမင်းကိုပထမဆုံးထောက်ပြဝေဖန်တာကအမေရိကန်စစ်ဒေသနာthink tank အဖွဲ့တစ်ခုလာဖြစ်ပါတယ်။ဆိုတော့အဲ့ဒီ think tank မှာစာရန်ကြည့်ရတဲ့ပုဂ္ဂိုလ်တွေကိုကျွန်တော် interview လုပ်ရသူက businessman ဟာတရုတ်လောက်တာမို့လို့သူတို့ဝေဖန်တာမဟုတ်ဘူး။တရုတ်ကတရားသဖြင့်စီးပွားရေးဖွံ့ဖြိုးအောင်လုပ်ရင်သူတို့ဘာမှပြောစရာမရှိဘူးဆိုပြီးတော့ဆိုပါတယ်။ဆိုတော့တချို့ကစဉ်းစားကြတာကအမေရိကန်ကတရုတ် တေလောက်တာမလို့သူဝီဖန်ခြင်းဖြစ်တယ်နိုင်ငံရေးအဖြစ်မြန်မာနိုင်ငံမှာတရုတ်ဝင်ဆက်တာကိုသူမလို့ခြင်းလို့ဆိုပြီးတော့ပြောကြပါတယ်အဲ့ဒါဘယ်လောက်ဖြစ်နိုင်လဲထင်ပါတယ
်ဟိုသူကသူအမြင်ပေါ့ဗျာသူအမြင်နဲ့ဘာပဲပြောပြောဒီလက်တွေ့မှာဟိုလက်လက်ကိုင်ဖွဲ့ပြီးဆိုတာသူမှဒီ ideology မရှိဘူးကြာသူကလက်တွေ့စားမယ်ကိစ္စကိုသူက realist ပေါ့ဗျာအဲ့တော့သူကတရားဝင်တာမဝင်တာသူ view မဆိုင်ဘူးအဲ့လက်တွေကတို့ဘာအကျိုးများရှိမယ်ဆိုတာသူတို့တည်ပြီးလောက်တာပဲအဲ့တော့ဒီလက်သက်ကင်ဖွဲ့စည်းရင်းကဒီလိုပဲသူက realist တွေပေါ့လေ idealist မဟုတ်ဘူးအဲ့တော့ idealist ကနေပြီးတော့ဒါကိုမှန်နေပါရယ်ဆိုပြီးတော့သွားဆုံးဖြတ်လို့မရဘူးသူကသူတို့ရဲ့ဒေသမှာသူတို့လက်သက်ကင်ဖွဲ့စည်းအတွက်ဘာအကျိုးရှိမယ်အကျိုးရှိတာကိုသူတို့လောက်တာ